စကိုင်းနိုင်ကလေးမြို့နယ်တောင်ပိုင်းကကြေးရွာတစ်ချို့ကိုစစ်ကောင်စီတပ်တွေကတရက်ပိုင်းအတွင်းမကြာခဏလေးချောင်းကနေပုံကျဲတက်ခတ်နေတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်။တနင်္ဂနွေနေ့ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနက်9နာရီဝန်းကျင်လောက်ကတည်းကကလေးတောင်ပိုင်းကကြေးရွာတစ်ချို့ကိုစစ်ကောင်စီက Y12 လေယာဉ်နဲ့ပုံ16လုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မတင်ရထိုက်ကပြောပြပါမှာ။
ကလေးမျိုးနဲ့တောင်ပိုင်းကစေတော်ရန်ကြီးအောင်ကျော်ရွာမှန်တော်နဲ့ရှားဘူစတဲ့ချေးရွာတွေကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီ9ရက်တနင်္ဂနွေနေ့မနက်9နာရီဝန်းကျင်လောက်မှာလေကြောင်းကနေလာရောက်ဖုံးကျဲခဲ့တာဖြစ်တယ်သူဒေသခံတို့ကပြောပါတယ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်းမှာစစ်ကောင်စီရဲ့တိုက်လေရင်ဝဲပြန်ပြီးဘုံတလုံးကျဲချခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မနက်9နာရီမှာတော့ဝိုင်းတွဲလီရင်နဲ့ဘုံ16လုံးကျဲချခဲ့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်
။ချက်ဖိုက်တာနဲ့ပထမဆုံးလာပြီးတာမှတလုံးကျဲသွားတယ်။နောက်နေကျတော့ကျွန်တော်တို့မနေရပေါ့ဝိုင်းတွဲနဲ့လာကျဲသွားတယ်ကြ။ဝိုင်းတွဲနဲ့ကျဲသွားတာကြ။ဟိုသူဘုံကြီးက16လုံးပါတယ်ကြ။16လုံးကျဲသွားတာကြမှတ်မှတ်မိမိကျွန်တော်တို့ကသူတို့3လုံးတွဲ3လုံးတွဲတွေကျဲသွားတာကြ။ဒီမှာဒီရှားဖို့ကြရင်တော့သူတို့နောက်ဆုံးပိတ်တလုံးကျဲသွားတယ်ကြ။ထိတိုက်တာတော့နှစ်ယောက်ထိခိုက်တယ်ကြ။
တနင်္ဂနွေနေ့ဘုံကျဲတိုက်ခတ်မှုမှာထိခိုက်ဒဏ်ရာရခဲ့တဲ့နှစ်ယောက်ကစိုးရင်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတို့ကပြောပါတယ်။ဇန်နဝါရီလ31ရက်နေ့ကကလေးနယ်တောင်ပိုင်းတင်သားကြီးရွာနဲ့အနီးစဝိုက်ကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံကျဲခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးအနည်းဆုံး15ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်အပြီးဖေဖော်ဝါရီလ1ရက်နဲ့2ရက်နေ့တွေမှာလည်းစစ်ကောင်စီကကလေးနယ်တောင်ပိုင်းကချေးရွာတချို့ကိုလာပြီးတော့ဘုံကျဲတာတွေစက်တိုက်လုခဲ့ပြီးတိုက်ခိုက်တန်ရာရသူတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ်
။ဟိုအဲဇန်နဝါရီ31ရက်နေ့ကပထမဆုံးကကိုယ့်ကိုယ်ကိုကျဲသွားတယ်ဗျာကိုယ့်ကိုယ်ကိုကျဲသွားရမှာတရက်နေ့ကျတော့တခါပြန်သားကိုပြန်ကျဲတယ်ဗျာနောက်ဆုံးမှာကျတော့ကျွန်တော်တို့ဒီဟွာကိုကျဲသွားတယ်ဗျာဒီဒိုးနယ်နဲ့ရှေ့ကြီးတင်းချင်းကျားကိုကျဲသွားတယ်ဗျာ30တရက်နေ့ရဲ့တရက်နေ့ရဲ့နှစ်ရက်နေ့ရဲ့ဇက်တိုက်ကျဲသွားတာကကျွန်တော်တို့မြေရှိကန်းကိုကျဲတာဗျာ30တရက်နေ့ကအားလုံးကဒါရရရှိတာက15ယောက်ကြီးဆရာမဟိုကကြဆုံးသွားတာတော့ဝင်းနဲ့ဗိုက်ထဲကကလေးရောဆိုရင်9ယောက်ဗျာ
ဒီလိုရက်ဆက်ဘုံကျဲတက်ခိုက်တာတွေကြောင့်ကြီးရွာတချို့ကဒေသခံတွေစစ်ပေးဆောင်ကြရသလိုထပ်မံတိုက်ခိုက်ခံရတဲ့နေရာအနည်းတစ်ဝိုက်မှာရှိကြတဲ့စစ်ဆောင်တွေလည်းနောက်ထပ်နေရာတစ်ခုကိုထပ်ပြီးတော့ရွှေ့ပြောင်းနေကြရတယ်လို့ပြောပါတယ်
ခုနှစ်ချိန်မှာတော့ကျွန်တော်တို့ရှားဖို့ရယ်တင်သားရယ်ကြောက်ဖူးရယ်ဒီကျွန်တော်တို့လက်ကြောက်ကိုရှားတော့အဲ့ဒီဘက်ကတော့အကုန်လုံးကျွန်တော်စစ်မေးရှောင်နေတယ်ဗျရွာလုံးကျွတ်ခက်ရှောင်နေကြတယ်ဗျအဲကျွန်တော်တို့ကြောက်ဆဲတို့ဟန်တာဝရီတို့ကျွန်တော်တို့ဒီတော့ခုဒီအဲ့ရအားစရှောင်နေတာတော့ကြောက်ဆဲရယ်အင်းကျွန်းရယ်ဟန်တာဝရီတွေကအဓိကဒီလိုရှောင်ပြရတယ်ဗျဒီလိုတစ်ဆင့်ပြန်ရှောင်နေရတယ်
ကလေးနဲ့တောင်ပိုင်းမှာအပြန်အလှန်တိုက်ခိုက်တဲ့တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်ကောင်စီတပ်တွေကရက်ဆက်ဆူတလို့လာရောက်ဘုံကျဲနေတာလို့ဒေသခံတို့ကပြောပါတယ်ကြေးရွာပေါင်းအနည်းဆုံး30ကျော်ကဒေသခံ3000ဝန်းကျင်လောက်ဟာတောတောင်တွေအတွင်ကျေးလွှားနေထိုင်ရင်းစစ်ပေးရှောင်နေကြရတယ်လို့လည်းပြောပါတယ်ကလေးနဲ့တောင်ပိုင်းမှာစစ်ကောင်စီတပ်ကလေးချောင်းကနေဘုံကျဲတာအပြင်နေ့စဉ်နဲ့အမျှလက်နက်ကြီးနဲ့ပစ်ခတ်တာဒရုန်းနဲ့ဘုံကျဲတာမျိုးတွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ခြေရွာတွေဘက်ကိုဘသူပဲထိထိဆိုတာမျိုးပစ်ခတ်တာလေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပေးရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရှိတဲ့အတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်။